အဲဒီအနာကြရပါတယ်ဒီနေ့တက်ကြရင်ထောင်းနဲ့ကိုကိုနဲ့မေလ10ရက်နေ့ဇနင်္ဂနွေနေ့မှာအမေရိကန်နိုင်ငံရဲ့ရောက်ပြီးနေနေရောက်မျိုးဟိုထင်းနေတော့ခင်မင်းမင်းတို့မိသားစုနေတဲ့အေဟိဟာနာကျင်းပပြုလို့အတ္တမောကဝိပဿနာဒုတိယအကြိမ်မြောက်အဋ္ဌဌာန်တရားစခန်းပေါ်မှာအနည်းအလောဘိတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်ဝိပဿနာတရားရှုမှတ်တဲ့အခါမှာသီလခံယူပြီးတော့ဝိပဿနာရှုခြင်းနဲ့သီလမခံယူဘဲဝိပဿနာရှုခြင်းနှစ်မျိုးရှိတဲ့အထက်မှာဝိပဿနာရဲ့လုပ်ငန်းစဉ်ကတော့သီလခံယူသည်ဖြစ်စေမခံယူသည်ဖြစ်စေသတိသမားသည်ခင်းရင်ဝိပဿနာဖြစ်ပါတယ်ဒါပြဘာဖြစ်လို့သီလခံယူရတယ်လဲဆိုရင်သီလခံယူခြင်းကြောင့်မိမိစိတ်ထဲမှာကိုယ့်ရဲ့သီလရှိသူအဖြစ်နဲ့စိတ်ထဲမှာယုံကြည်မှုရှိပါတယ်သီလရှိသူအဖြစ်နဲ့ကိုယ့်ကိုယ်ကိုစင်ကြယ်တဲ့လူတရားလို့ထင်ပါတယ်အဲဒီတော့ဝိပဿနာရှုတဲ့နေရာမှာစိတ်ရဲ့စွမ်းအင်တွေပေါ်ပြီးတော့ဖြစ်လာတယ်။အဲဒီလိုအထောက်အပံ့ဖြစ်ပါစေ။သီလခံယူခြင်းပဲဖြစ်ပါတယ်။တကယ်ကတော့သတိသမားဤပညာကိဉ္စဝိပဿနာကတော့ဖြစ်နေပါလေ။ထိုနည်းသာပါပဲ။တရားရှုမှတ်တဲ့ပုဂ္ဂိုလ်များဟာတရားမရှိမှခင်မအတိတ်ခံပြုရတယ်။ဘာတွေအတိတ်ခံပြုရတယ်လဲဆိုရင်ပထမဆုံးမိမိရဲ့ခန္ဓာကိုယ်ကိုမြတ်စွာဘုရားကိုလှူဒါန်းရတယ်။အဲဒီလိုလှူဒါန်းပေးခြင်းအပြင်မိမိရဲ့ခန္ဓာကိုယ်မှာအခြားသောအနှောက်အယှက်တွေအပြည့်အစုံဘာမှမဝင်တော့မြတ်စွာဘုရားကိုလှူဒါန်းထားတဲ့ခန္ဓာကိုယ်ဖြစ်ခြင်းကြောင့်မကောင်းတဲ့အန္တရာယ်တွေကျင်းသွားတယ်။မြတ်စွာဘုရားကိုလှူဒန်းထားခြင်းကြောင့်ဟောကိစ္စဒီကိစ္စဘာရကိစ္စပေါ်လာသည့်တိုင်။ဟောမြတ်စွာဘုရားကိုလှူဒန်းထားတဲ့ခန္ဓာကိုယ်ကြီးဖြစ်တဲ့အတွက်တရားရှိမှကျင့်လုံးမှတော့ဘာလို့ကိုမှအချိန်ပေးဖို့မလိုဘူး။ဒီလိုစိတ်ထဲမှာတန်နေထိုင်ချာသတ်ပါပြီးသားဖြစ်ပါတယ်။တောင်းတတောင်းနာခြင်းကြိုက်ခဲလို့ရွှေ့ခြင်းပြောင်းခြင်းနဲ့စိတ်ပေါ်ရင်တော့မှဒီခန္ဓာကိုယ်ကြီးရမြတ်စွာဘုရားကိုလူထမ်းတဲ့ခန္ဓာကိုယ်ကြီးဖြစ်တဲ့အတွက်ကိုယ်ပိုင်တဲ့ခန္ဓာကိုယ်ကြီးမဟုတ်တော့ဘူး။ရွှေ့ကြလည်းမလို့ပြောင်းကြလည်းမလို့သတ်မှတ်ထားတဲ့အချင်းအတွက်ပါဒီခန္ဓာကိုယ်နဲ့ပတ်သက်လို့ဘာတစ်ခုမှပြုပြင်ပြောင်းလဲเสียမလို့ဒီလိုစိတ်ထဲမှာတဏှိတံခက်ခိုင်းမှမှချပြသားလည်းဖြစ်ပါလေ။ဒါကြောင့်မြတ်စွာဘုရားကိုမိမိရဲ့ခန္ဓာကိုယ်ကိုလိုလားရတယ်။နတ်ကန္နပတ်နဲ့ကအာလုံးသောဝိနည်းဒုက္ခိတဒုက္ခိတတတ္တဝအပေါင်းတွေကိုအမြတ်တမ်းပြေဝရအဲ့ဒါဖြင့်မိမိတရားရှိမှတ်တဲ့နေရာမှာရှိတဲ့အဲတောင်းတဲ့တောင်းဆောင်တဲ့ဓမ္မယုံဆောင်တဲ့တောင်းဆောင်တဲ့တောင်းဆောင်တဲ့အမြဲတမ်းပြီးရတယ်။သူတို့မကြိုက်ဘူးဆိုရင်ကိုယ့်ရဲ့လုံငန်းမှာအနှောက်အယှက်ဖြစ်တတ်တယ်။သူတို့ကအမြဲတမ်းပြီးဝခြင်းအားဖြင့်သူတို့ရဲ့မေတ္တာကိုကိုယ်ပြန်ရတယ်။ဒါကြောင့်အနှောက်အယှက်ပြန်လာတယ်။အဲ့ဒီနည်းနဲ့လည်းပဲမိမိရဲ့ပောင်းခြင်းမှာရှိတဲ့တတ္တဝါတွေကိုတရားမရှိခင်မှာအမြဲတမ်းပြုရတယ် သရကနံပါတ်တော်မပြင်းမားတဲ့မပြင်းမားထိုက်တဲ့ပုဂ္ဂိုလ်များကိုပြင်းမားမိခဲ့သည်ရှိတော်တရားအရာနေတတ်တယ်အရိယာပုဂ္ဂိုလ်များကိုပြင်းမားမိခဲ့ရင်တရားမရဘူးဒါကြောင့်မလို့အကြယ်ရင်းများမိမိမသိတဲ့အချိန်မှာပြမတဲ့စေဉံရှိခဲ့တာထိုပြည့်တို့မှာပပျောက်ပါစေရန်ဝန်ချက်ကြောက်ရတယ်တောင်းပန်ရတယ်အဲ့ဒီလိုတောင်းပန်လိုက်မယ်ဆိုရင်ပြည့်ပြည့်ပြည့်စုံမပြည့်ပြည့်ပြည့်စုံပြမခဲ့ပူတဲ့အပြစ်တွေအားလုံးပြေပြောက်ပါတယ်သရကဏဗန်လေးမိမိရဲ့ကျုပ်ရဲ့ကုသိုလ်ကောင်းမှုတွေကိုအာရုံပြုပြီးတော့ဒီကုသိုလ်ကောင်းမှုတွေကယခုပြုလုပ်နေတဲ့ကျင့်ကြံကြပါထုံးနေတဲ့ဝိပဿနာကျင့်စဉ်မှာကျေးဇူးပြုပါစေ။မိမိပြုလုပ်ခဲ့ပို့တဲ့ဒါနကုသိုလ်ကလည်းပဲဝိပဿနာအကျင့်ကိုကျေးဇူးပြုပါစေ။သီလကုသိုလ်ကလည်းဝိပဿနာအကျင့်ကိုကျေးဇူးပြုပါစေ။ယခုကျင့်စဉ်ဖြစ်တဲ့ဝိပဿနာအကျင့်ကိုကျေးဇူးပြုပြီးတော့ဉာဏ်ဉာဏ်စွာမညာပုံညာကိုရနိုင်ပါစေလို့ဒီလိုနဲ့စိတ်ထဲမှာအဋ္ဌံပြုပါမယ်ကုသိုလ်စရာကဘာကုသိုလ်ပဲဖြစ်ဖြစ်ဝိပဿနာကုသိုလ်ကိုအကုန်ကြီးပေးနိုင်တဲ့ကုသိုလ်ကြီးပါပဲဒါနကုသိုလ်လည်းပဲသူကြည်တက်တက်သာနိဗ္ဗာန်ကိုမပို့ပေးနိုင်ပေမဲ့ကျင့်စေဖြစ်တဲ့ဝိပဿနာဉာဏ်ကိုတော့ကျေစုပြုပေးနိုင်တယ်သီလကုသိုလ်လည်းပဲသူကြည်တက်တက်နိဗ္ဗာန်ကိုမပို့ပေးနိုင်ပေမဲ့ကျင့်စေဖြစ်တဲ့ဝိပဿနာဉာဏ်ကိုကျေစုပြုပေးနိုင်တယ်။အဲဒီလိုကျေစုပြုပေးဖို့ရအတိတ်ထင်ရမယ်။သရကဏဘင်္ဂသိခြင်းတရားကိုသင်ကျင်ရမယ်။ငါသည်မုတ်ချတရားမည်။အချိန်ပိုင်းသာလိုတော်သည်ကိုယ့်ကိုယ်ကို။အဲဒီလိုသင်ကျင်လိုက်ခြင်းအဖြစ်။ဩသေဘိကနိဒာမည်။အချိန်ပိုင်းမှလိုတော်တယ်။ကျူဇာပန္နတရားအမထုတ်ရင်အသေးဥသွားလိမ့်မယ်အသေးဥသွားခဲ့တော့တရားမရပဲနဲ့အသေးဥသွားခဲ့တော့အပယ်လေးပါးသံဃာကိုပြန်လဲကြရတတ်ပါလေအပယ်လေးပါးသံဃာမှလွတ်ကင်းအောင်အသေးမိုးခင်မှာဉာဏ်ဥပ္ပိုလ်လိုတယ်အသေးဉာဏ်လေးရှိထားရင်ဘယ်နည်းနဲ့မှအပယ်လေးပါးသံဃာကြမှာမဟုတ်ဘူးအဲဒါကြောင့်အသေးမိုးခင်မှာဉာဏ်ဥအောင်ကြိုးစားပြီးတော့အထောက်ထားမယ်လို့ဒီလိုတန်ရည်တန်ချထားရတယ်။သိခြင်းတရားဝေးသေးတယ်ဆိုရင်တရားထုံးမှုကလည်းပဲယော့ယော့သွားတယ်။သိခြင်းတရားကသိနေတယ်လို့အာယုံပြုလိုက်တော့မှဟာသိခြင်းတရားကမနဲ့ကလည်းပဲယော့လာတော့မှအခုပဲယော့လာတော့မှပေါ့ပေါ့ယော့ယော့နေလို့မတော်တော့ဘူး။ပေါ့ပေါ့ယော့ယော့နေရင်အတိတ်ကဥတော်နေတယ်။အဲကြောင့်ပေါ့ပေါ့ယော့ယော့မနေဘူး။ကျိုးစားထုံးမှုဝိရိယတရားတွေပို့ပြီးတော့ထက်တန်လာစေနိုင်တယ်။အဲ့ဒီနည်းနဲ့သိခြင်းတရားကိုလည်းစဉ္ညာလုံးပြန်ပြရတယ်။မြတ်စွာဘုရားသခင်ကရုဏာကြီးလက်ထက်ကမြတ်စွာဘုရားကရဟန္တာရှင်များတွေပုံမိတယ်။ယဟန်တို့သိခြင်းတရားနဲ့ပတ်သက်ပြီးတော့ဘယ်လိုသုံးသပ်ကြသလဲ။ယဟန်တို့ရှင်များတွေကပြောတယ်တဏိတရဓမ္မနဲ့လားအသက်ရှင်ရင်တော့ပါပြီတဏိတရဓမ္မနဲ့အသက်ရှင်ရင်ဒီအတွင်းမှာတရားထုတ်လို့ရတယ်ဒီအတွင်းမှာကျူးကျူးဆက်ဆက်တရားထုတ်မယ်သာဓဘကပြောတယ်နေ့တစ်ဝက်လောက်အချိန်မြတ်အသက်တန်းလေးရှိရင်တော့ပါပြီနေ့တစ်ဝက်လောက်အချိန်မြတ်အသက်တန်းလေးရှိနေရင်ကိုပဲဒီအတွင်းမှာကျူးကျူးဆက်ဆက်နဲ့တရားထုတ်လို့ရတယ်သာဓဘကပြောတယ်သမင်းအဟာရသုံးဆောင်တဲ့အချိန်များတော့အတ္တတန်လေးရှင်ရင်တော့ပါပြီအဲ့ဒီအချိန်များတော့အတ္တတန်ရှင်ရင်ဒီအချိန်လေးအတွဲမှာကျူးကျူးစားစားနဲ့တရားရှိမှတ်လို့ရတယ်ဒါတဘကပြောတယ်လက်ကလေးကိုွေးတဲ့အချိန်လက်ကလေးဆန်းတဲ့အချိန်တော့အတ္တတန်ရှင်ရင်တော့ပါပြီအဲ့ဒီအချိန်တော့အတ္တတန်ရှင်ရင်ကိုပဲတရားရှိမှတ်ဖို့အချိန်ရတဲ့အတွက်ကျူးကျူးစားစားနဲ့တရားရှိမှတ်နိုင်တယ် နောက်တစ်ပါးကပြောတယ်ဝင်လေလေဝင်လာပြီးထွက်လေမထွက်ခင်ထွက်လေလေဝင်လာပြီးဝင်လေမဝင်ခင်မှာထွက်လေလေထွက်သွားပြီးဝင်လေမဝင်ခင်မှာအတ္တတရှိရင်တော့ပါပြီအဲ့ဒီအချိန်လောက်အတွဲမှာကြွကြွစားစားနဲ့တရားထုတ်လို့ရှိရင်တရားရနိုင်တယ်ဒါကြောင့်မြတ်စွာဘုရားကပြောတယ်သိခြင်းတရားနဲ့ပတ်သက်လာရင်အချိန်ကာလဘယ်အချိန်မှသိမယ်ဆိုတဲ့သတ်မှတ်ချက်ထားခြင်းဟာမိမိအတွက်အကျိုးမများဘူးအခုပဲသိတော့မယ်ဝင်လေဝင်လာပြီးရင်ထွက်လေမထွက်ခင်သိလိမ့်မယ်ထွက်လေထွက်သွားပြီးရင်ဝင်လေမဝင်ခင်သိလိမ့်မယ်လို့အဲဒီလိုကိုစဉ်းဉဏ်နှလုံးသွင်းထားပြီးရင်အကောင်းဆုံးသောစဉ်းဉဏ်နှလုံးသွင်းခြင်းပဲဝင်လေနဲ့ထွက်လေကြားမှာအခြားသောအကုသိုလ်ဆိုင်ရာပြိဋိတာဖြစ်စေတဲ့အတွေးမျိုးတွေလုံးဝမတွေးဖြစ်တော့ဘူးပြိဋိတာဖြစ်စေတဲ့လုပ်ငန်းတွေလုံးဝမလုပ်ဖြစ်တော့ဘူးပြိဋိတာစိတ်တွေလုံးဝမပေါ်တော့ဘူးပြိဋိတာစိတ်မပေါ်အောင်ကြိုးစားနိုင်မှာမိမိရဲ့ရှိမှတ်မှုတရားရှိမှတ်နေတဲ့လုပ်ငန်းတဲမှာပြိဋိတာစိတ်လုံးဝမဝင်ပါဓမ္မသာလျှင်တရားရှိမှတ်တဲ့နေရာမှာတရားအယမြင်တယ်အဲဒီတော့မြတ်စွာဘုရားကရှင်းပြတယ်အများအားဖြင့်လောကမှာသိခြင်းတရားဆိုတာသဘောတိုင်းမကင်းကြဘူးကိုယ်မှာငယ်တဲ့ပုံစံလေးနဲ့သိနေကြတာတွေ့ရတာပဲကိုယ်နဲ့ကြီးတဲ့ပုံစံလေးနဲ့သိနေကြတာတွေ့ရတာပဲကိုယ်နဲ့ရွယ်တူဖြစ်တဲ့ပုံစံလေးနဲ့သိနေကြတာတွေ့ရတာပဲဒါပေမဲ့မိမိစိတ်ထဲမှာငါမသိနိုင်လေးပါဘူးဆိုတဲ့အစွဲကရှိနေတဲ့အခါကျတော့ကျိုးကျိုးဆဆတရားအမထုတ်ကြဘူးကြောဒီရောရဲ့နဲ့သာထုတ်နေကြတကယ်တမ်းသာသိခြင်းတရားဟာမိမိရှိမှရောက်နေပြီလို့အဲဒီလိုသိလာပြီဆိုရင်ဘယ်နည်းနဲ့မှပေါ့ပေါ့တန်တာမနေရတော့ဘူး။ဘာဖြစ်လို့တော့သိခြင်းတရားနဲ့တွေ့ပြီဆိုရင်အပြီးမဦးထားတဲ့ပုဂ္ဂိုလ်တရားဟာဒီဘဝကဝိညာဉ်ချုပ်လို့နောက်ဘဝမှာဝိညာဉ်သိပေါ့ပြီဆိုရင်အပယ်လေးပါးသံဃာမှမကင်းနိုင်ကြဘူးပြိဋိဒါတရားသာလနဲ့သာသနာကံမှာပြိဋိဒါစိတ်တွေဖြစ်ပြီးတော့ကဝိညာဉ်ချုပ်သွားကြမယ်ဆိုရင်အပယ်လေးပါးသံဃာရောက်ဖို့ပြေချတော့ပြီဘယ်ချိန်ဘယ်ကာလမှာဘယ်လိုပုံစံနဲ့ဘယ်လိုနေရာမှာသိရမယ်ဆိုတာဒီလိုမှပဲပြောလို့မရဘူး။သိရမယ်အချိန်ကိုလည်းမသိဘူး။သိရမယ်နေရာကိုလည်းမသိဘူး။သိရမယ်အသက်အရွယ်ကိုလည်းမသိဘူး။သိရမယ်ယောဂါလည်းမသိဘူး။ဘယ်သုတ်တံမှမြှောက်နိုင်ရမယ်ဆိုတဲ့မြှောက်နိုင်ရမယ်သုတ်တံကိုလည်းမသိဘူး။ဘာတစ်ခုမှမသိတဲ့ဘာတစ်ခုမှမရေရာတဲ့ဘဝကြီးထဲမှာနေနေရတာသူတင်မှန်းစားတော့ဘာတစ်ခုမှမရဘူးဘယ်ယောဂနဲ့သိမယ်ဆိုတော့လည်းခံမလို့မရဘူးဘယ်နေရာမှာသိမယ်ဆိုတော့လည်းခံမလို့မရဘူးဘယ်အချိန်မှာသိမယ်ဆိုတော့လည်းခံမလို့မရဘူးဘယ်အသက်ရွယ်မှာသိမယ်ဆိုတော့လည်းခံမလို့မရဘူးဘယ်သုတ်တာမှာမြှောက်နိုင်ရမယ်ဆိုတော့လည်းခံမလို့မရဘူးမကြီးရတဲ့လောကကြီးထဲမှာနေနေရရတဲ့သူတွေမိမိမှာကိုယ်ပိုင်ဖြစ်တဲ့သစ္စာသိတဲ့အသိဉာဏ်ဝိပဿနာအသိဉာဏ်ကရမထားဘူးဆိုရင်သိခြင်းတရားနဲ့တွေ့ပြီးဆိုတဲ့အခါမှာကျောက်ကဘာပြက်ကပြစ်ချလိုက်တဲ့ပုံကိုယ်တော့ပါမမိကိုရအားကိုရမရှိဘဲနဲ့အပယ်လေးပါးကိုတန်ငနဲ့ကြာရောက်သွားတတ်ပါလေ။ဒါကြောင့်မိမိမှာအားကိုကလေးတစ်ခုရှိဖို့လိုတယ်။အဲ့ဒီအားကိုဟာယခုစူးစမ်းနေတဲ့ဝိပဿနာရှင်းစင်ပါပဲ။ဒါနာကုသိုလ်လည်းအားကိုလို့ရပါတယ်။သီလကုသိုလ်လည်းအားကိုလို့ရပါတယ်။ဒါပေမဲ့ဒါနာကုသိုလ်ဒီပြည့်ညက်မစင်တဲ့အတွက်ပုဂ္ဂိုလ်တ္တဝါငါဆိုတဲ့ဒိဋ္ဌိမကင်းတဲ့အတွက် ပောဂသတ္တဝါငါဆိုတဲ့အမြင်လေးမစွန့်တဲ့အတွက်သာနာကုသိုလ်ပြုတဲ့စေတနာအပေါ်မှာကိရိတာရဲ့အရေးတွေတန်းနေတယ်ကိရိတာရဲ့အရေးတွေတန်းနေတတ်တယ်သံဃာတရားလိုခြင်းလို့လူသားပါတယ်ဆိုရင်တဏ္ဍာကိရိတာရဲ့အရေးတွေတန်းနေတယ်ပုဂ္ဂတတဝငါဆိုတဲ့ဆွဲနဲ့ဒုတန်းပါလေဆိုရင်ဒိဋ္ဌိဆိုတဲ့ကိလေသာအရေးတွေတန်းနေတယ်အမှန်ကိုမှန်တယ်မသိယုတ်ကိုယုတ်မှန်မသိနာမ်ကိုနာမ်မသိသစ္စာကိုသစ္စာမှမသိဘဲနဲ့ဒုတန်းမယ်ဆိုရင်အဝိဇ္ဇာဆိုတဲ့အရေးတွေတန်းနေတယ်အဲဒီကိလေသာတွေအရေးတွေတန်းနေတဲ့အတွက်ကိလေသာရဲ့အာယုံပြုမှုခံရတဲ့အတွက်မိမိပြုတဲ့ဒါနကုသိုလ်ဟာသုကတိဘုံကိုရောက်နိုင်ပြီမဲ့အထမတဲ့ရင်အာသနကံဆိုတဲ့အကုသိုလ်သောမကျော်လွှားနိုင်တဲ့အတွက်အပေလေးပါးသံဃာကိုလည်းကျောရှိပါတတ်ပါတယ်ဇောနိဒါဘာပဲသီလကုသိုလ်ဟာလည်းပဲသီလကုသိုလ်ပြုလုပ်တဲ့နေရာမှာပုဂ္ဂတဝါငါဆိုတဲ့အမြင့်ပညာမပြကိုပုဂ္ဂတရဘာငါဆိုတဲ့ဒိဋ္ဌိအမြင်မစင်ဘဲနဲ့ပြုလုပ်တဲ့ကုသိုလ်ကောင်းမှုဖြစ်တော့ကြောင့်ငါဆိုတဲ့ဆွဲနဲ့ပြုလုပ်တဲ့သီလကုသိုလ်သည်ဒိဋ္ဌိဆိုတဲ့အရေးတန်းနေတယ်တစ်စုံတစ်ရာသောအကျိုးကိုမြှောက်ပို့ပြီးတော့သီလကုသိုလ်ဆောင်ပြီးပါလေဆိုရင်တဏ္ဍအရေးတန်းနေတယ်မိမိတဏ္ဍမှာရှိနေတဲ့ကျောင်းဏဓမ္မသဘောတရားတွေကိုအမှန်တိုင်းမသိဘဲနဲ့ပြုလုပ်ရင်အဝိဇ္ဇာအရေးတန်းနေတယ်။ကိလေသာရည်တည်တန်းနေတာဖြစ်တဲ့အတွက်အပေလေးပါးသံဃာကိုလွတ်အောင်ပြင်းအောင်မရှောင်နိုင်မတိမ့်နိုင်ပါဘူး။ဝိပဿနာကုသိုလ်ကတော့သစ္စာသိတဲ့ကုသိုလ်ကတော့စပြီးတော့ရှုမှတ်နေကြတဲ့ကိုကပုဂ္ဂတဝါငါဆိုတဲ့အမြင်ကလေးတွေပြောင်းရှုမှတ်နေတာပုဂ္ဂတတဝငါဆိုတဲ့ပညာတွေပြအောင်ရှုမှတ်နေတာပုဂ္ဂတတဝငါဆိုတဲ့တက္ကရာဒိဋ္ဌိအစွဲလေးတွေပြအောင်ရှုမှတ်နေတာအဲဒါဝိပဿနာရှုဉာဏ်နဲ့ရင့်သံလာတဲ့နည်းအမျှမိမိရဲ့တဏ္ဍာမှာပုဂ္ဂတတဝငါဆိုတဲ့စွဲလေးတွေလည်းပဲတစ်ဖြည်းဖြည်းနဲ့ကင်းကင်းကင်းကင်းပြီးတော့ပေါ်တာပဲဝိပဿနာဉာဏ်ဖြစ်တဲ့အခါသိစာသိတဲ့အတိတ်လေးပေါ်တဲ့အခိုက်အတန့်မှာဖြစ်သဘောကိုမြင်မယ်နံဘောကိုမြင်မယ်ဖြစ်သဘောပြန်သဘောကိုမြင်မယ်ယုံဉာဏ်ဖြစ်ဖြစ်ဆိုတာကပုဂ္ဂိုလ်တ attva မဟုတ်ဘူးပုဂ္ဂိုလ်တ attva မဟုတ်တော့ငါလည်းမဟုတ်ဘူးငါနဲ့လည်းမပတ်သက်ဘူးငါနဲ့လည်းမဆိုင်ငါဆိုတဲ့အစွဲလေးကင်းနေတယ်ငါဆိုတဲ့အစွဲကင်းမှလည်းပဲယုံဉာဏ်ကိုယုံဉာဏ်အတိုင်းမြင်ခွင့်ရတယ်ငါဆိုတဲ့ဆွဲလေးမကင်းဘူးဆိုရင်ယုံနာကိုမမြင်နိုင်ဘူး။အဲဒါကြောင့်မလို့ငါဆိုတဲ့ဆွဲလေးကင်းပြီးတော့ယုံနာယုတ်တရားနန္တရားရဲ့သဘာဝကိုမြင်အောင်ရှုမှတ်နေတဲ့အလုပ်ဟာဝိပဿနာအလုပ်ပဲ။အဲဒီဝိပဿနာအလုပ်မှာအမှန်ကိုမှန်တမ်းသိမြောက်ကြိုးစားနေတာဖြစ်တဲ့အတွက်အဝိဇ္ဇာရဲ့အရေးကင်းနေတယ်။ပုဂ္ဂိုလ်တရားတဲ့မြင်နေပြောင်းနေတဲ့အတွက်ဒိဋ္ဌိဆိုတဲ့အရေးကင်းနေတယ်ယုဒမနန္ဒမယုဒဘောနန္ဒဘောဖြစ်သဘောပြသဘောတွေကိုရှုမှတ်နေတာဖြစ်တဲ့အတွက်သာယာတတ်မဲ့ဖွဲ့ရာရှိတယ်။သာမဘဲတတ်မဲ့ဖွဲ့ရာဖြစ်တယ်။အရာဘာတစ်ခုမှမရှိဘူး။အားလုံးကသာယာတတ်မဲ့ဖွဲ့ရာဘာမှမရှိတဲ့အနိစ္စသဘောတွေကြည့်ပဲလို့။အဲ့ဒီအမြင်ကလေးရသွားသည့်အတွက်တဏှာကိလေသာလည်းကင်းနေတယ်။ဒါဝိပဿနာရှုတဲ့အချိန်ခါမှာအဝိဇ္ဇာကိလေသာ၊တဏှာကိလေသာ၊ဒိဋ္ဌိကိလေသာတို့အထိုက်တာအပြင်ကိန်းနေတာဖြစ်တယ်။ဝိပဿနာဉာဏ်လေးရင့်တယ်လား၊ရင့်တယ်လား။ကိလေသာတရားလေးတွေလည်းကိန်းနေတာပဲ။ကိလေသာတရားလေးတွေကိန်းနေတဲ့အတွက်ကိလေသာတို့ရဲ့အရင်ဆွမ်းမှုမှုလွတ်နေတယ်။အဲဒါကြောင့်မို့လို့ဝိပဿနာကုသိုလ်သည်ဒီကိလေသာရဲ့အရင်ဆွမ်းမှုမှုမခံရတဲ့ကုသိုလ်ပဲ။သာနာကုသိုလ်၊သီလကုသိုလ်ကဒိဋ္ဌိကိလေသာတဏှာကိလေသာအဝိဇ္ဇာကိလေသာတို့ရဲ့အရေးတမ်းမှုကြာရောက်နေတယ်။ဝ ဝိပဿနာကုသိုလ်ကတော့တဏှာကိလေသာဒိဋ္ဌိကိလေသာအဝိဇ္ဇာကိလေသာတို့ရဲ့အရေးကောင်းမှုကိုကျင့်လုံနေတယ်အဲဒါကြောင့်မို့လို့ဝိပဿနာကုသိုလ်တည်တာအပယ်လေးပါးမရောက်အောင်ကြည်လင်မှုကြကာကွယ်နိုင်တဲ့ကုသိုလ်ဖြစ်ပါတယ်ဝိပဿနာကုသိုလ်နဲ့ယောဓမဏ္ဍမသင်္ခါရသဘောတရားတွေကိုမှန်တမ်းသိမြင်တော့မယ်ဆိုရင်အထက်ကရာလေးမှာပြောတယ်နိယတကတိကတဲ့ကတိမြဲတယ်ကလေးနဲ့တော့ဗာပြောတာလည်းမင်းသောတာပန်မဖြစ်သေးပေမဲ့လို့လည်းပဲအပယ်လေးပါမရောက်တော့ဘူးသုတ္တိဘဝမှသည်နိဗ္ဗာန်ကိုသာဥတည်နေပြီလို့ဒီလိုဆိုလိုပါတယ်သောတာပန်ဖြစ်ရင်တော့ပို့ပြီးတော့ဆင်းရှားရတာပေါ့သောတာပန်မဖြစ်သေးရင်လည်းပဲတိတ်ပြီးတော့ဆင်းပြတ်เสียမှရှိပါဘူးဝိပဿနာကုသိုလ်ကခိုင်ခိုင်မာမာရရှိထားမယ်ဆိုရင်ဒီကဏိကာလဘယ်တော့မှအာတနကဆင့်မှာအကုသိုလ်စောမစောနိုင်ဘူးသာဓုကုသိုလ်ပြုရတဲ့ပုဂ္ဂိုလ်သည်ဒီကဏိကာလမှာအာတဏကံမှာအကုသိုလ်သောဆောင်းနိုင်တယ်။ဒီလကုသိုလ်ပြုရတဲ့ပုဂ္ဂိုလ်လည်းဒီကဏိကာလအာတဏကံမှာအကုသိုလ်သောဆောင်းနိုင်တယ်။ဝိပဿနာကုသိုလ်ပြုထားတဲ့ပုဂ္ဂိုလ်များဟာဘယ်နည်းနဲ့မှအာတဏကံအဆင့်မှာအကုသိုလ်သောမဆောင်းနိုင်ဘူး။ဘာဖြစ်လို့လဲဆိုရင်မိမိရဲ့တဏ္ဍာမှာရှိတဲ့ယောဓမဏ္ဍမတွေကိုတတိယမာရီပညာနဲ့ရှုမှတ်မှုလေးနဲ့အများကြီးရှုမှတ်နေတာဖြစ်တယ်အရင်ရှိမှမှုစဉ်လေးဟာခန္ဓာမှာမြဲတဲ့ဉာဏ်ဆိုင်ပြီးတော့တတိပ္ပံကိနေတာဖြစ်တဲ့အတွက်ဘယ်ရှင်မှာပဲဖြစ်ဖြစ်ခန္ဓာကိုယ်ဉာဏ်ဆက်လိုက်တဲ့ဉာဏ်ဆက်လိုက်တဲ့ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်လေးတွေပြောင်းနေတယ်ခန္ဓာကိုယ်ဉာဏ်ဆက်လိုက်တဲ့ဇောတဘောဉာဏ်တဘောလေးတွေကိုမြင်နေတယ်အဲဒီတော့ဒေကန်ဤကာလပင်မဲ့ပင်နဲ့တွေ့ရပြီဆိုရင်ဘလောက်ပဲဆိုရင်များဆိုလျှက်တစ်ပြက်တည်တယ်ပဲထားအောင်မိမိရဲ့တဏ္ဍာမှာဝိပဿနာဉာဏ်လေးအစဉ်အကံအဖြစ်နဲ့ရည်ကျက်နေပြီဆိုရင်ချက်ကနေချက်ကနေဖြစ်ပေါ်လာတဲ့ယောဓမဏ္ဍမအပေါ်မှာချက်ကနေချက်ကနေသိမြသောသိမြင်နိုင်တဲ့အသိဉာဏ်ကလည်းပဲဆက်ဆံမကွာလိုက်ပါနေနိုင်တာဖြစ်ပါတယ်။ဒါလို့လိုက်ပါနေနိုင်ပြီဆိုရင်အမတ္တသိမြလုံးစွာအမတ္တမဲ့လျှက်ရတဲ့ပြည့်သိချင်းတရားနဲ့ရင်ဆိုင်ရသည်ပဲထားအောင်ချက်ကနေတတိယရင်ချက်ကနေအသိဉာဏ်ဖြစ်တယ်။ချက်ကနေပညာဖြစ်ရင်ယောဓမဏ္ဍမအပေါ်မှာအသိဉာဏ်လေးကကြာရောက်သွားတာဖြစ်တဲ့အတွက်ဉာဏ်လေးကိန်းနေတယ်။အသိဉာဏ်လေးကိန်းပြီးတော့သိခြင်းတရားကိုရင်ဆိုင်ရမယ်ဆိုရင်အာတဏကံမှာဉာဏ်ဥသိတဲ့ကံလေးဖြစ်နေတယ်။ဉာဏ်ဥသိတဲ့ကံဖြစ်တော့ကြောင့်အဲ့ဒီကံဟာအပယ်လေးပါးကိုဘယ်လိုမှပို့မပေးနိုင်ပါဘူး။သရကအပြင်ဘုန်းကြီးတို့ပြောရမယ်ဆိုရင်မြတ်စွာဘုရားတက္ကမဏိကဒေဝီဆိုတဲ့မိဖုရားကြီးဟာဒါနကုသိုလ်ရင်းအလုံးတရားပြုလုပ်ထားခဲ့တဲ့ဒါနစေတနာရှင်ကြီးပဲ။ဒါနမိသားစုနဲ့ရှင်ပြီးတော့ပြန်ပြီးတော့လှူဒါန်းနိုင်တဲ့အကောင်ကြများများခံပြီးတော့လှူဒါန်းနိုင်တဲ့ဒါနစေတနာရှင်ကြီးပဲ။ကောသလမင်းကြီးရဲ့မိဖုရားကြီးသဗ္ဗိမတ္တိယတဏ္ဍမှာဝိပဿနာဉာဏ်အားနေတဲ့အခါကျတော့ဒီကဏိကာလမှာအတွေ့အကြုံတွေဟောအတွေ့တရားတွေဝင်လာတယ်။ဟောတွေ့တွေတွေ့တွေဝင်လာတယ်။တကယ်ဆိုရင်ဒီအတွေ့အကြုံတွေဟာမနောကံလေးတွေပဲ။အတွေ့အကြုံတွေဟာတွေ့တော့စိတ်လေးတွေပဲ။တွေ့တော့စိတ်ပေါ်လာရင်ဝိပဿနာရှုနေကြပုဂ္ဂိုလ်ဟာဘလို့တွေ့တော့စိတ်ပဲပေါ်ပေါ်တွေ့တော့စိတ်ပေါ်လာရင်တွေ့တော့စိတ်ကိုသိအတိလေးနဲ့ကတ္တာတတိလေးနဲ့ကတ္တာသမာဓိလေးနဲ့စိုက်ထားရင်ပြိတော်စိတ်ကဖြစ်ပြဒုက္ခသစ္စာပေါ်လာတဲ့ဉာဏ်ကမဂ္ဂသစ္စာဖြစ်နေမဉာဏ်ရဲ့အောက်မှာပြိတော်စိတ်ကလေးပပျောက်သွားဖို့ရှိပါတယ်ကောင်းတဲ့ပြိတော်စိတ်ပဲပေါ်ပေါ်မကောင်းတဲ့ပြိတော်စိတ်ပဲပေါ်ပေါ်ပြိတော်စိတ်ဖန်သမယလေးအရှုခံတရားပဲဘာကိုပဲတွေးတယ်တွေးကျင်တာတွေးအဲ့ဒီတွေးတဲ့အတွေ့ကလေးကိုသိပြီးဖို့ပဲလို့တွေးတော်နေတဲ့တွေးလေးကိုပြစ်ပေးလိုက်ရင်ပြစ်ပေးလိုက်တာကတတိပဲအဲဒီတွေးစိတ်ကလေးကိုစိုက်ပြီးတော့ကြည့်လိုက်ရင်သမာဓိပဲအဲဒီတွေးစိတ်ကလေးကိုစိုက်ကြည့်ရင်ကဩတာတွေးစိတ်ပဲဒါနတရားလေးပဲလို့ပိုင်ပိုင်နဲ့နဲ့ပြစ်ပြီးတော့ဖြစ်သဘောပြက်သဘောလေးကိုသဘောပေါက်သွားရင်ဉာဏ်ဖြစ်သွားတာပဲတတိသမာဓိပညာသုံးပါးစုံသွားရင်အဲဒါဝိပဿနာဉာဏ်ဖြစ်တာပဲဒါကြောင့်မလို့တွေးတော်စိတ်ဆိုတာတွေးစိတ်ဆိုတာမြေတုမှာမဆိုရှိကြတာကြီးပဲ မကြမ္မာယောဂဝဒနာဆက်ကလာလို့ဒီကောင်ပေါင်းနဲ့ဖြစ်လာပြီဆိုရင်တွေးတော့စိတ်ကပူတော်မှဖြစ်နေတယ်ဒီပြင်အချိန်မှာတွေးဖို့အချိန်မရလို့တွေးစိတ်သိမ့်မဖြစ်ပေမဲ့အဲ့ဒီအချိန်ကျရင်တစ်ချိန်လုံးတဏှီကောင်ထိုင်တွေးနေတာအတွေးစင်နေတဲ့အချိန်ပဲအချိန်ကုန်နေတော့အခြားလို့ဆရာတို့ကလည်းဘာမှမရှိဘူးဆိုတော့တွေးစိတ်နေပဲနေတာအဲ့ဒီအချိန်မှာအဲ့ဒီတွေးစိတ်ကိုသိပြီးဖို့ပဲလို့လဲတွေးစိတ်ကိုသိပြီးရင်အဲ့ဒီတွေးစီဒီကောင်းတဲ့တွေးစီလည်းဖြစ်ရင်ဖြစ်မယ်မကောင်းတဲ့တွေးစီလည်းဖြစ်ရင်ဖြစ်မယ်တဏှာနဲ့ပတ်သက်တဲ့လောဘနဲ့ပတ်သက်တဲ့တွေးစီလည်းဖြစ်ရင်ဖြစ်မယ်ဒေါသနဲ့ပတ်သက်တဲ့စိတ်ဆင်းရဲတဲ့တွေးစီလည်းဖြစ်ရင်ဖြစ်မယ်မောဟနဲ့ပတ်သက်တဲ့တွေးဝေတဲ့တွေးစီလည်းဖြစ်ရင်ဖြစ်မယ်ကောင်းသောကုသိုလ်တရားနဲ့ပတ်သက်လာရင်ကောင်းသောအတွေးလေးတွေလည်းကောင်းသောအာယုံဖရတရားတန်ခါယရနာသုံးပါးနဲ့ပတ်သက်တဲ့တွေးနေတဲ့အတွေးလေးတွေလည်းဖြစ်ရင်ဖြစ်မယ်အာတွေးပဲပေါ်ပေါ်တွေးတော့ခြင်းဟာတွေးစိတ်တွေးကြည့်ပဲတွေးစိတ်ဆိုတာနတရားလေးပဲငါတွေးတာမဟုတ်ဘူးပုဂ္ဂိုလ်တ attva တွေးတာမဟုတ်ဘူးနတရားလေးဖြစ်နေတာအဲ့ဒီဖြစ်နေတဲ့အဲ့ဒီနတရားကလေးကိုသိပြီးဖို့ပဲလိုတယ်။အော်တွေးနေတဲ့စိတ်ကလေးဖြစ်နေပါလားတွေးနေတဲ့စိတ်ကလေးဖြစ်နေပါလားအော်တွေးနေတယ်တွေးနေတယ်တွေးနေတယ်ဒါတော့သိပြီးဖို့ပဲလိုတယ်တွေးနေတယ်တွေးနေတယ်တွေးနေတယ်လို့သိပြီးလိုက်ရင်အဲ့ဒီအတွေးလေးကိုသိနေတယ်ကောင်းတဲ့တွေးဆိုတဲ့ကောင်းတဲ့တွေးမှသိနေတယ်မကောင်းတဲ့တွေးဆိုတဲ့မကောင်းတဲ့တွေးမှသိနေတယ်အဲ့ဒီလိုသိရင်အတွေးဟာရှေ့ကုန်မဆက်တော့ပဲနဲ့အဲ့ဒီနေရာမှာလည်းရပ်သွားတယ်အတိုင်းရမရသေးဘူးဆိုရင်လည်းသူ့ကိုဆက်သေးပြီးတမာရီလေးတည်တည်ကြည်ကြည်နဲ့ဝရိယလေးမြင့်တင်ပြီးတော့ទីပြီးအတွေးလေးကိုទីပြီးအတွေးစိတ်ကိုទីပြီးစိတ်ကိုទីပြီးအတွေးကိုပြန်တွေးပြီးအဲ့ဒီအတွေးကိုပြန်တွေးပြီးရင်တဖြည်းဖြည်းနဲ့တွေးတဲ့သူ့ကိုနောက်ထပ်တွေးတဲ့အတွေးကနိုင်သွားပြီးတော့ပရမတွေးတဲ့တဖြည်းဖြည်းနဲ့ကျင်းသွားတယ်။မကျင်းရင်လည်းပဲအဲ့ဒီတွေးတဲ့မှာကိလေသာတွေးတော့မဖြစ်တော့ဘူးဉာဏ်တွေးပဲဖြစ်တော့တယ်။ဉာဏ်တွေးဆိုတာဝိပဿနာတွေးပဲ။အဲ့ဒီဉာဏ်တွေးလေးနဲ့သာသံမာတဲ့တွေးသွားနိုင်မယ်ဆိုရင်အဲ့ဒီအတွေးဆိုတာဉာဏ်တွေးဉာဏ်တွေးဆိုတာမဟုတ်ခင်သစ္စာနည်းနဲ့ပြောရတာမဂ္ဂသစ္စာလေးပဲ။ပရမတွေးတွေကပြတ်သွားတယ်ပြတ်သွားတယ်ပြတ်သွားတယ်အဲ့ဒီပြတ်သွားတဲ့တွေးကဒုက္ခသစ္စာ။သူ့ကိုတိတိပေးလိုက်တဲ့ဉာဏ်တွေးကမဂ္ဂသစ္စာ။မဉ္ဇဏ်လေးနဲ့ကင်းပြီးတော့နေတာ။မဉ္ဇဏ်လေးနဲ့ကင်းပြီးတော့နေတာ။အဲ့ဒီအချိန်မှာမတူဘူးမထိုင်မှန်းဘူး။စိတ်ဆင်းရဲစရာဆိုတဲ့အာရုံစီးတဲ့စိတ်မရဘူး။ဟုတ်တော့တာဒီကတော့ဟောသတိရဒီသတိရဆိုတဲ့စီလင်းစင်မြောက်ပေါ့အကယ်၍သတိရရင်သံဃာတော်ပုဂ္ဂိုလ်ကသတိရရင်သတိရတာလည်းအတွေးပဲသံဃာတော်ပုဂ္ဂိုလ်ကြောင့်တွေးနေရင်အဲ့ဒါလည်းအတွေးပဲသာရကျင်နာကိုတွေးနေရင်အဲ့ဒါလည်းအတွေးပဲစိတ်ဆင်းရဲပါလို့တွေးရင်အဲ့ဒါလည်းအတွေးပဲသာလုံးကသူကတန်းခဲ့တဲ့အလုဒါနကုသိုလ်တွေပြန်တွေးနေရင်အဲ့ဒါလည်းအတွေးပဲသာလုံးကပြုလုပ်ခဲ့ဖို့တဲ့အာယုံနမိတ်တွေပြန်တွေးနေရင်အဲ့ဒါလည်းအတွေးပဲကောင်းတာကိုပြုလုပ်ခဲ့ဖို့တာတွေးတယ်ပဲအတွေးတယ်ပဲမကောင်းတာကိုပြုလုပ်ခဲ့ဖို့တာကိုတွေးရင်လည်းအဲ့ဒါလည်းအတွေးပဲအတွေးရအတွေးပဲကောင်းတာပဲတွေးတွေးမကောင်းတာပဲတွေးတွေးအတွေးဆိုတာတစ်မျိုးလည်းပဲရှိတယ်အဲ့ဒီအတွေးကိုသိပေးလိုက်ရင်သိပေးလိုက်တာကညာအတွေးဆိုတာကခန္ဓာပြီးပြလိုက်တာကဉာဏ်အတွေးခန္ဓာကဖြစ်ပြဒုက္ခသစ္စာပြီးပြလိုက်တဲ့ဉာဏ်ကမဂ္ဂသစ္စာဖြစ်နေတယ်ဒီတော့ဘယ်အတွေးမျိုးပဲလာတဲ့အတွေးကိုပြီးပြဖို့ပဲလိုပါတယ်အဲဒါတော့ပြီးပြလိုက်ရင်မိမိရဲ့စိတ်ဟာတွေးစိတ်ကိုသိနေတယ်တွေးစရာအာယုံစိတ်ကိုအာယုံမရောက်တော့ဘူးတွေးစရာအာယုံကအာယုံမရောက်တော့တဲ့အတွက်သားကြောင့်သမီးကြောင့်တွေ့နေရင်သားသမီးဆိုတဲ့အာယုံစီကိုသိမရောက်တော့ဘူးတွေ့စီစီပဲသိရောက်တော့တယ်ယောဂကြောင့်တွေ့နေရင်ယောဂဆိုတဲ့စီကိုသိမရောက်တော့ဘူးတွေ့စီစီမှာပဲသိရောက်တော့တယ်အဲဒီလိုတွေ့ပြီးတော့မှတ်ကန်တဲ့အတွေးကလေးနဲ့ယုတ်တရားကြောင့်တွေ့မယ်နန္ဒရားကြောင့်တွေ့မယ်ခန္ဓာကြောင့်တွေ့မယ်အဲဒီအတွေးကလေးနဲ့နေသွားရင်အဲဒီအတွေးကလေးတွေဉာဏ်ပါတဲ့အတွေးဖြစ်လို့မဂ္ဂပိစာရှည်တွေကလေးကပြတ်သွားလို့ဒုက္ခသစ္စာအဲ့ဒီအတွေ့ကလေးတည်းမှာတဏှာလည်းမပါဘူး ဒေါသလည်းမပါဘူးဒိဋ္ဌိလည်းမပါဘူးအဝိဇ္ဇာလည်းမပါဘူးကိလေသာကင်းတဲ့အတွေ့အကြုံဖြစ်တဲ့အတွက်အဲ့ဒီအတွေ့အကြုံလေးသိပြန်လို့ရင်အတဏကံဖြစ်နေဆောင်ရွက်ပြီးတော့အပယ်လေးပါးမှလွတ်ရဒုက္ခတိပုံတို့ဥတည်သွားမှသိကြပါတယ်ဒါကြောင့်မလို့ဝိပဿနာရှုတဲ့အခါမှာအထူးသဖြင့်သိခြင်းတရားကိုသိချင်မှနှလုံးသွင်းထားရတယ်။တံဝေကဉာဏ်မပါဘဲနဲ့ဝိပဿနာဉာဏ်မဖြစ်ဘူး။တံဝေကဉာဏ်ပါမှဝိပဿနာဉာဏ်ဖြစ်တယ်။တံဝေကဉာဏ်မပါရင်ငါငယ်သေးတာပဲ။ငါကျမ်းမာသေးတာပဲ။ငါအသက်ရှင်အောင်မှာပဲငါမသေးသေးပါဘူး။ဖြစ်ဖြစ်ပေါ်ဝိပဿနာရှုတဲ့လုံငန်းအပေါ်မှာပြည့်ချန်တဲ့စိတ်ကမရှိဘဲနဲ့ကြောက်ရွံ့ရဲ့ဖြစ်လာတတ်တယ်။အဘိက္ခာညာလေးပေါ်လာတဲ့အခါကျတော့ဟာမဖြစ်ဘူးဒီလိုမှမချင်းသိချင်းတရားကနေမဆိုင်ညာမဆိုင်ရောက်လာတော့မှသိချင်းတရားကိုယ်နေနဲ့ပြုံးနေကြောက်လာရင်အသေးကိုရင်ဆိုင်နိုင်တဲ့အသည့်ဓမ္မဘာမှမရှိသေးဘူးအသေးကိုရင်ဆိုင်နိုင်တဲ့အသည့်ဘာမှမရှိသေးရင်အပယ်လေးပါးသံသရာဆင်းချရတော့ဒါကြောင့်မလို့အပယ်လေးပါးသံသရာမှာဆင်းချရအောင်ငါကြိုးစားမှဖြစ်မယ်ကြိုးစားမှဖြစ်မယ်အာဂုစေယဉာဏ်ကလေးတလုံးမပိုင်သေးရင်ဆေချလိုက်ချနေလို့မတော်သေးဘူးအာဂုစေယဉာဏ်ကလေးတလုံးပိုင်မှဆေချလိုက်ချနေလို့ရတယ်ရသဗျာလက်ထက်ကခေမာဆိုတဲ့မိဒရားကြီးဟာရသဗျာရဲ့တရားတော်ကိုသွားပြီးတော့နားကြားတဲ့အခါမှာတရားတော်ကိုသွားတော့မဟုတ်ပါဘူးတကယ်တမ်းကရသဗျာစီသူသွားကုန်မသွားခြင်းမြတ်စွာဘုရားတရားနာကိုမနာကြဘူးမြတ်စွာဘုရားကပါဟောတော့အသေးလေးပဲဟောတာ။ဩနာပေကိုကျင့်နာကျင့်သိခြင်းဒီတရားတွေပဲဟောတာဆိုတော့မြတ်စွာဘုရားနဲ့သူတွေ့ဖို့မတွေ့ကြဘူး။ဒါကြောင့်မလို့တဏ္ဍာရီဆုံးရှောင်တယ်။ဒါပေမဲ့ခင်ပုံးဖြစ်တဲ့ဗေမိတာရမင်းကြီးကသောတာပန်ပုဂ္ဂိုလ်ကြီးဆိုတော့သူသောတာပန်ဖြစ်တယ်လို့ဒီဘုရားကြီးကလည်းပဲမညာပုံညာတွေရတော့စီချက်တယ်။အဲဒါကြောင့်မလို့ရသဗျာဒီကိုမရရအောင်ပြည့်ရင်နဲ့ရသဗျာသတင်းတော်တဲ့ဝိလင်္ကောကျောင်းတော်ရဲ့ဆရာဘုရားအလှပတွေကိုတခြင်းဖွဲ့ပြီးတော့သူရှင်မှာသွားပြီးတော့တခြင်းဆိုပြခိုင်းတယ်။အဲ့ဒီတခြင်းလေးကိုကြားတော့ဝိလင်္ကောကျောင်းတော်ကြီးကိုကြည့်ရင်လည်းစိတ်တွေတဖောက်ပေါ်လာတယ်။ရသဗျာကိုဖွင့်ခြင်းလို့မဟုတ်ဘူးဝိလင်္ကောကျောင်းတော်ကြီးကြည့်ခြင်းတော့အဲ့ဒီကဝိလင်္ကောကျောင်းတော်ကြီးကိုရောက်အောင်ပို့ဆောင်ပေးတယ်ရသဗျာမရှိဘူးထင်တဲ့အချိန်မှာတပင်ကရွေးပြီးတော့သွားတယ်။ဒါပေမဲ့ရသဗျာနဲ့ပြပင်းသွားတူတယ်။ဘုရင်ကျောင်းတော်ကရောက်သွားတဲ့အခါကျတော့ရသဗျာသတင်းတောင်းတဲ့ကျောင်းရှိကိုရောက်တဲ့အခါမှာရသဗျာရှိနေတာတွေ့ရတယ်။ရသဗျာရှိနေတာတွေ့ရတော့လည်းဝင်ပြီးတော့အဖို့တို့ကမကောင်းဘူးအဲ့ဒီတော့ဝင်ဖူးလိုက်ရတယ်။အဲ့ဒီတော့ဝင်ဖူးတဲ့အခါမှာရသဗျာစီမှာအမဒါချောအမဒါလာတယ်အမျိုးပေါင်းသမီးလေးတယောက်အနားမှာထိုင်ပြီးတော့ရက်ကပေးနေတာတွေ့ရတယ်သူတဲ့ချောတဲ့သူတဲ့လှတဲ့သူတဲ့အသက်ရငယ်တဲ့အမျိုးသမီးလေးကိုတွေ့တော့အမဒါအာဩဩပြီးတော့ငေးမောပြီးတော့ဆာယာတက်မဲ့နှိမ့်တဲ့သဘောလေးနဲ့ကြည့်အဲ့လိုကြည့်နေရင်းနဲ့မှာပဲမြတ်စွာဘုရားရှင်ရဲ့ပရမညာကြီးကသူဖန်ဆင်းထားတဲ့နေမိတာလို့ခေါ်တဲ့အမျိုးသမီးကလေးရဲ့ရုပ်ပင်သဏ္ဍာန်ကိုတစ်ဖြည်းဖြည်းနဲ့ရင့်ရောအိုမင်းတဲ့အသက်သဏ္ဍာန်ဖြစ်အောင်ပြောင်းပေးလိုက်တယ်။အဲဒီတော့ပြောင်းပေးလိုက်တဲ့အခါမှာဒီကချောင်းမောစားပါတဲ့ဒီလိုငယ်ရွယ်တဲ့ပုဂ္ဂိုလ်ကလေးတော်မှာဒီလိုအိုမင်းရင့်ရောတဲ့အနေအထားမျိုးတွေရောက်သွားသေးရင်အိုမင်းရင့်ရောရာကနေပြီးတော့အယုတ်ပြိုင်ပြိုင်ကြပြီးတော့သိချင်းတရားရင်ဆိုင်သွားရတာကိုကြည့်ပြီးတော့သူတို့ပုဂ္ဂိုလ်မျိုးတော်မှာဒီလိုပူခြင်းနိုင်ခြင်းတည်ခြင်းဆိုတဲ့တရားတွေနဲ့ရင်ဆိုင်ရသေးရင်ဒါလည်းပဲမလို့မသိပူခြင်းနိုင်ခြင်းတရားတည်ခြင်းတရားနဲ့ရင်ဆိုင်ရတော့ပါပဲမျက်စိတည်းမဲ့လျှာတပြည့်အတွင်းကာလကလေးအထက်အတွင်းမှာကြည့်နေရင်ကြည့်နေရင်လည်းပဲနှုတ်ပြတဲ့အရွယ်ကလေးကလည်းတဖြည်းဖြည်းအိုပင်ရင်ရောပြီးတော့အယုတ်ပြမဲ့ကြပြီးတော့တည်ခြင်းတရားနဲ့ရင်ဆိုင်ရတာကိုထောက်တော့အဖြစ်ဒါပေမဲ့ပဲဟုတ်ခြင်းတရားအချိန်မရွေးတွေ့ရမယ်။နာခြင်းတရားအချိန်မရွေးတွေ့ရမယ်။သိခြင်းတရားအချိန်မရွေးတွေ့ရမယ်ဆိုပြီးတော့ ေခြင်းတရားကိုကြောက်လန့်ပြီးတော့သူရဲ့ခန္ဓာကိုယ်ကိုယ်ပေါ်မှာသံဝေကဉာဏ်ကြီးရသွားတယ်။ကြောက်လန့်တဲ့ဉာဏ်ကြီးရသွားတယ်။အဲဒီလိုကြောက်လန့်တဲ့ဉာဏ်ကြီးရသွားတဲ့အခါကျတော့မြတ်စွာဘုရားကတရားဟောလိုက်တဲ့အခါမှာအဲဒီတရားကိုနားပြီးတော့ခန္ဓာကိုယ်ဉာဏ်စိုက်ပြီးတော့စိတ်ဉာဏ်နှလုံးသွင်းလိုက်တဲ့အခါမှာမဉ္ဇဉ်ဖွဉ္ဇဉ်တို့ရသွားတယ်။ကြောက်လန့်တဲ့ဉာဏ်မရှိခင်တုန်းကဘလို့မှခန္ဓာကိုယ်အပေါ်မှာဉာဏ်မစိုက်နိုင်ဘူး။ဒါပေမဲ့ကနေ့ကြောက်လန့်တဲ့ဉာဏ်ကြီးကြောက်လန့်တဲ့အသိတွေပေါ်လာတဲ့အခါကျတော့ခန္ဓာကိုယ်ဉာဏ်မစိုက်လို့မရတော့ဘူး။သိခြင်းတရားကလက်တကမ်းတွင်ရောက်နေပြီဆိုပြီးတော့ခန္ဓာကိုယ်ကိုအသိလေးနဲ့စိုက်ပြီးတော့ကြည့်လိုက်တဲ့အခါမှာခန္ဓာရဲ့ဖြစ်ပျက်ဒုက္ခသစ္စာသဘောကိုမြင်လိုက်တဲ့အတွက်မဉ္ဇဉ်ဖွဉ္ဇဉ်ရပါတော့။ဒါကြောင့်သိခြင်းတရားကိုသင်ခြင်းနှလုံးသွင်းတဲ့အလုပ်ဟာအင်မတန်အရေးကြီးတဲ့အလုပ်ပဲ။ဝိပဿနာရှုတဲ့ပုဂ္ဂိုလ်ဒီသိခြင်းတရားကိုအမြဲတမ်းသင်ခြင်းနှလုံးသွင်းပြရတယ်။အချိန်မရွတ်သိနိုင်လေ။သိခြင်းတရားအချိန်မရွတ်ရောက်လာနိုင်လေ။သိခြင်းတရားရောက်လာပြီဆိုရင်ဘလို့မှပြည့်မလို့ဘူး။အခုသိခြင်းတရားကိုရင်ဆိုင်နိုင်တဲ့အတိရှိပြီလားမရှိသေးဘူးမရှိသေးရင်အခုနေမြပြောင်းဝင်တဲ့သိခြင်းတရားလျှောက်တဲ့ရောက်လာခဲ့တော့ဘယ်နဲ့လုပ်မလဲနောက်ကျသွားပြီဒီအချိန်မှာသိခြင်းတရားရောက်လာရင်အပေပေးမှမလုပ်ဘူးဒါကြောင့်ပဲပေးမှလုပ်အောင်ကြိုးစားမယ်ဆိုတဲ့အဲ့ဒီလိုမိမိရဲ့သိခြင်းတရားကိုအာရုံပြုတော့မမေ့မလျော့တဲ့တတိလေးနဲ့ကျိုးကျိုးစားစားအထောက်ချင်တဲ့စိတ်ပေါ်လာ။ဒါပေခြင်းတရားကိုအယုံပြုတဲ့အကျိုးပဲ။အဲဒါကြောင့်ပေခြင်းတရားကိုအယုံပြုရင်ဝိပဿနာရှုတဲ့အခါမှာကျိုးကျိုးစားစားနဲ့ရှုကျိုးကျိုးစားစားနဲ့ရှုခြင်းဆိုတဲ့အကျိုးကိုဧကမောချရနိုင်တယ်။ဒီလိုမှမဟုတ်လို့ပေခြင်းတရားကိုအယုံမပြုဘဲနဲ့ပေါ့ပေါ့တန်တန်နေမယ်ဆိုရင်အာနိယရပါလိမ့်တယ်။အချင်းနေရှိပါလိမ့်တယ်။အချင်းနေများကြီးရှိပါလိမ့်တယ်။ဒီနေ့အမထုတ်နိုင်နေလဲနောက်နေ့မှအထုတ်လို့ရတာပေါ့အခုအမထုတ်နိုင်နေလဲတော့ကြာမှအထုတ်လဲဖြစ်တာပါပဲသစ္စာမရှိသေးပါဘူးမြတ်စွာဘုရားသာသနာဆိုတာဟာချက်ချင်းကွယ်မဲ့သာသနာမှမဟုတ်သေးပဲဒီဘဝမတူနဲ့နောက်ဘဝတွေ့မှာပေါ့ကိစ္စမရှိပါဘူးလို့အဲ့ဒီလိုနေရှင်ညာရှင်နဲ့အချင်းချင်းရှေ့ပြီးတော့နေကြမယ်ဆိုရင်သိခြင်းတရားပြောင်းဝင်နေလေရတဲ့ပြည့်အကဲရင်များရောက်လာတဲ့တော့ကိုယ်မှာအခုကြည့်ရဘာမှမရှိဘူးအကုသိုလ်မရှိရင်တော့အပယ်လေးပါးရောက်ဖို့ပြကြတယ်။အဲဒါကြောင့်မို့လို့အပယ်လေးပါးသံဃာမှလွတ်ပြီးတော့သုခတိဘဝမှဒီနိဗ္ဗာန်ချမ်းသာရောက်ပြီးချမ်းသာတာနဲ့ချမ်းသာခြင်းဆိုတဲ့အငြိမ့်တဲ့ခံစားရနိုင်အောင်ဝိပဿနာတရားကျေကျေဆပ်ဆပ်ရှုပါမယ်။ဝိပဿနာတရားရှုတဲ့အခါမှာလည်းသိခြင်းတရားဟာယခုပဲရောက်လာတော့မလို့ယခုပဲမိမိရှိသို့ရောက်လာတော့မလို့အဲဒီလိုသဘောထားပြီးတော့အဲ့ဒီပေခြင်းတရားကလွတ်အောင်ဗာကြိုးစားမယ်ဆိုတဲ့စိတ်ကလေးပိုင်ပိုင်နိုင်နိုင်ချပြီးတော့မိမိရဲ့တဏ္ဍာမှာသတိအားလေးတွေနဲ့ကောင်းတဲ့ကောင်းအောင်ကြိုးစားပေးလိုက်ပါသမာဓိအားလေးတွေနဲ့ကောင်းတဲ့ကောင်းအောင်ကြိုးစားပေးလိုက်ပါဝရိယတရားလေးတွေနဲ့မြင့်တင်ပေးလိုက်ပါတတိယသမာဓိအားဝရိယတရားလေးမြင့်တင်ပေးလို့အားကောင်းလာပြီဆိုရင်သမာဓိမကင်တရားသုံးပါးနဲ့ပြည့်စုံလာတာအဲ့ဒါသမာဓိမဂ်ကတရားသုံးပါးနဲ့ပြည့်စုံသွားပြီပြည့်စုံလာပြီဆိုရင်ပညာဉာဏ်ဟာလည်းအလိုလိုထက်လာမှာဖြစ်ပါတယ်။ဉာဏ်မထက်တာဟာသမာဓိမဂ်ကအားလည်းလို့ပဲ။သမာဓိမဂ်ကဆိုတဲ့နေရာမှာသမာဓိတစ်မျိုးတည်းကိုပဲယူလို့မရဘူး။တတိလည်းပါမယ်။တတိကအတိကထာနာ။ကြိုးစားမှုဝရိယလည်းပါမယ်။မဖြစ်မနေလုပ်မယ်ဆိုတဲ့ဆိုရင်အဲ့ဒီဆိုရှိဖို့လည်းလိုတယ်။စုစုဆက်ဆက်စိတ်ဝင်စားလည်းရှိဖို့လိုတယ်။အပိဓေကထားပေးမယ်ကျိုးစားမှုဇွဲလဲရှိမယ်စိတ်ဝင်စားစိတ်ကအပိလေးပေါ်လဲဒီပေါ်မှာကထားမယ်ဆိုရင်အဲ့ဒါသမာဓိမဂ်ကသုံးပါးနဲ့ပြည့်စုံနေတာပါပဲအဲ့ဒီမဂ်ကသုံးပါးနဲ့ပြည့်စုံနေရင်ခန္ဓာကိုယ်မှာဉာဏ်လေးစိုက်ကြည့်တဲ့အခါမှာထူးခြားတဲ့အတိတ်ကလေးတွေတစ်ခုပြီးတစ်ခုပေါ်မှာလေ့ကျပါလေအဲ့ဒီအတိတ်ကလေးတွေကဝိပဿနာရဲ့အတိတ်ကလေးတွေပဲအဲ့ဒီဝိပဿနာရဲ့အတိတ်ကလေးတွေတစ်ပြေးပြေးနဲ့ရင့်တဲ့ရင့်သွားလို့ရှိရင်မိမိရဲ့ဝိပဿနာဉာဏ်ဟာမဉ္ဇဉ်ဖွဉ္ဇဉ်မှာတစ်ဆင့်နိဗ္ဗာန်ကိုပြည့်ဝင်သွားမှာသိကြပါတယ်လို့အဲဒီသဘောပေါက်ပြီးတော့ကျိုးကျိုးစားစားနဲ့ကျင့်ကြံကြုပ်အထောက်ပြုလိုက်ကြ